ရခိုင်ပြည်နယ်တန်ရွဲမြို့ကငပလီကမ်းကြီးကိုအခုတလောခရီးသွားတွေအလာများနေတာမှာတကြံကာလအတွင်းဟိုတယ်တွေအားလုံးပြည့်နေတယ်လို့ရခိုင်ပြည်နယ်ဟိုတယ်နဲ့ခရီးသွားလုပ်ငန်းဦးစီးဌာနကပြောပါတယ်အခုလိုခရီးသွားတွေများပြားလာနေတာကြောင့်ရခိုင်ပြည်နယ်ကိုသွားမဲ့လေယာဉ်လက်မှတ်ကားလက်မှတ်တွေလည်းဈေးတက်ကုန်ပါတယ်တိုက်ပွဲတွေရပ်တန့်နေတဲ့ရခိုင်ပြည်နယ်ကိုဘယ်သူတွေကအလာများနေပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်မှာတခြားဒေသတွေထက်စာရင်တည်ငြိမ်အေးချမ်းနေတာကိုဗစ်ကူးစက်မှုတွေမရှိတဲ့လောက်နည်းသွားတာကြောင့်အခုလပိုင်းတွေအတွင်းအပန်းဖြေခီးထွက်သူတွေများလာပါတယ်အထူးသဖြင့်တန်တွဲမြို့မှာရှိတဲ့ငပလီကမ်းခြေစီကိုအဓိကလာလည်နေကြတာဖြစ်ပါတယ်ငပလီကမ်းခြေရှိတဲ့တန်တွဲမြို့ကိုလေရင်ခွနစီနေစဉ်လောက်ပြေးဆွဲနေရတယ်လို့ရခိုင်ပြည်နယ်ဟိုတယ်နဲ့ခီးသွားလာရေးဦးစီးဌာနညွှန်ကြားရေးမှူးဦးတင်ထွန်းအောင်ကပြောပါတယ
်ဘာတပီလုံးဝလာကြတာပါပဲဗျာလာနိုင်တဲ့လူတွေလာခွင့်ရှိတဲ့လူတွေလွတ်လွတ်လပ်လပ်လာလို့ရတဲ့လူတွေအကုန်လာကြတယ်ပူလာမှာပေါ့လေပူလာမှာဆိုတော့အရင်လေဟိုအေးချမ်းရှိတဲ့အခါကျတော့ပူတော့လာကြမှာပါဘာလို့လဲအခုတော့ကျွန်တော်တိရတော့အခါနေပြည်နေပြီဒီများတနည်းခုနှစ်ခါလောက်ဆင်းနေတန်တွဲမှာ90လောက်ဆင်းနေအင်
းလက်ရှိမှာတော့တန်တွဲမြို့ငပလီကမ်းခြေမှာရှိတဲ့ဟိုတယ်တွေအကုန်လုံးကြံကာလအတွင်းအခန်းတွေပြည်နေပြီရန်ကုန်နဲ့မန္တလေးကခီးသွွားဧည့်သည်တွေအများဆုံးလာနေကြတယ်လို့ငပလီကမ်းခြေမှာရှိတဲ့အမတာဟိုတယ်ကဝန်ထမ်းတူကပြောပါတယ
်ဒီလားတော့ဟောများပါရဲ့ကိုတကြံလားဆိုတော့လေဟောအခန်းကတော့ပြည့်ရဲ့ကိုတကြံလေးမှန်နေမှာတော့ဟောအနှစ်တိုင်းပြည့်ရလားဆိုတော့အဲဟောတကြံတွေးရကြအနှစ်တိုင်းနှိပါပြည့်ရဲ့ကိုဟောမနစ်ကတော့မများဘူးပေါ့ကိုဟောမနစ်ကတော့နဲဟိုဧည့်သည်အရင်မကြပါနဲ့ကိုဟိုရှိရရှိရမဒီနှစ်လောက်တော့မနစ်ကမများခဲ့ပေါ့ဟောဟုတ်ကဲ့ကိုလာကြပါရဲ့ကိုမန္တလေးဘက်ကတော်တော်များများလာတယ်ညီမတို့ရှမ်းတရုတ်တွေပေါ့နော်တော်တော်များတယ်ပြီးရန်ကုန်ဘက်ကလာတယ်ရှင်ဟုတ
်အခုလိုရခိုင်ပြည်နယ်ကိုခီးတယ်တွေအသွားများနေတဲ့အတွက်ကားလက်မှတ်လေယာဉ်လက်မှတ်တွေလည်းနှစ်ဆလောက်ဈေးတက်နေပါဗါးရန်ကုန်မြို့မန္တလေးမြို့တို့ကနေရခိုင်ပြည်နယ်ကိုလာမဲ့လေယာဉ်လက်မှတ်ကားလက်မှတ်ဘွတ်ကင်တွေဧပြီ12ရက်နေ့အထိပြည့်နေပြီလို့ခီးသွွားဝန်ဆောင်မှုလုပ်ငန်းလုပ်သူတွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်ထဲမှာဟိုတယ်89လုံးကိုကိုဗစ်စီးကမ်းနဲ့အညီပြန်လည်ဖွင့်လှစ်ထားပြီးဖြစ်တယ်လို့ခီးသွွားဧည့်သည်တွေများပြားနေတာကြောင့်နောက်ထပ်ကျန်တဲ့ဟိုတယ်တွေကိုဖွင့်လှစ်ပေးနိုင်မှုစီစဉ်နေတယ်လို့လည်းရခိုင်ပြည်နယ်ဟိုတယ်နဲ့ခီးသွွားလာရေးဦးစီးဌာနကညွှန်ကြားရေးမှူးဦးတင်ထွန်းအောင်ကပြောပါတယ်
။ဒီလမ်းပါလည်းကားလည်းသွားလို့ရတယ်၊လေယာဉ်နဲ့လည်းလာလို့ရတယ်။အဲ့တော့ကားလမ်းကလေကြောင်းရောခီးစဉ်တာဒီရှင်မှာကလမ်းလည်းတားတဲ့ခါကျတော့လာကြပါလေ။ဒါမဲ့ဟိုမှာပေါ့တချံမှာတော့ booking ကြီးအကုန်ပြည့်နေပါတယ်။ဒါမဲ့ဧည့်သည်လည်းအများကြီးရှိပါတယ်။အားကြောင်းပါလဲအဆင်ပြေကြပါတယ်။ဟုတ်ပြီနော်။အဲဟိုတယ်အခုဟိုတယ်ဆိုလဲဒီမှာတို့ရခိုင်ပြည်နယ်အနေနဲ့ဖွင့်လာတာပြန်မလို့ဖွင့်တာတရားနဲ့တလုံးမှာ89လုံးတော့ပြန်ဖွင့်ထားပြီ။ကိုဗစ်စီးကမ်းနဲ့အညီပြန်ဖွင့်တာပေါ့နော်။ကျန်တဲ့ဟာတွေကတော့အသင့်မဖြစ်ပြသေးတာပေါ့။သူတို့လည်းဖွင့်မှုကြိုးစားနေကြပါဆက်ပြီးတော့လေ။ပြည့်တယ်ညီလေးပြည့်တယ်။ပြည့်တယ်။ကြာကာလလေးမှာပေါ့နော်။အဲ
ရှေးဟောင်းတမိုင်းဝင်မြောက်ဦးဖျားပထိုးတွေနဲ့အပန်းဖြေကမ်းခြေတွေရှိတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေကကိုဗစ်ကူးစက်မှုတွေအေးအေးအဖွဲနဲ့တိုက်ပွဲတွေကြောင့်ခီးသွွားဧည့်သည်တွေဝင်ရောက်မှုမရှိသလောက်နှေးပါခဲ့ရတာတွေကြောင့်ဟိုတယ်အများစုပိတ်ထားခဲ့ရပါတယ်။ဒါပေမဲ့ဒီနှစ်မှာတော့အတန်အသင့်အေးချမ်းနေရာကြောင့်အနေနဲ့အရရက်ကခီးသွွားဧည့်သည်တွေအများအပြားရခိုင်ပြည်နယ်ဘက်ကိုလာရောက်လေပတ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။